很多同学喜欢你，了解你吗？我们也爱他，祝你祝他，祝你啊，祝他，那天很喜欢你，你也喜欢你，对吧？这啥喜欢你？这东西多难啊！哎呀，那个，怎么这啥呢？不能没吃啥的呀？太阳辛苦了，年轻。好不容易的这三里面的店呢没有人进门。你得去那个把这把你批评的地来的这三里面跟你在里面打了。我看东地啊女友的那个时候这三里面了。你不看我妈妈也那三里面朋友哪里来的那里叫我要么就把你。怎么对这啥做啥了？怎么看？怎么看？靠我他的嘴，那你看的呀？有点麻烦了。老干什么？这样的这样，这样的怎么样？怎么样的怎么样？这个家的看，来看东边家的看嘛。东边老他，你在他那里，我心中知道。怎么样？你路上的声音？如果车上不能拉满东西，谁打发？毛病难免是问了。如果车上毛病了，车上都压满了。这不要把货币去搬一点水，这不要把货币去压一点啥一个，把货搬一点嘛，就去打发。拿来咱都表演，洗澡干啦，保暖啦，来干啦，煮干啦，快下表嘛，先让俺辛苦点吧。看那个姐姐呢？那么你呢？谁呢？你呢？谁呢？你妈能信不？英语吧，咱们说的 ，elephant 吧。第一，工地的那个也是，他那个亏，他那个脏。第六，工地人，第六，谁呢？谁呢？八干部，他那个臭的，天天都哭的，他那个湿的，牛皮又哭的，啥都听。工业那个你是哪个的兵？我也要拿来听。你说个顶别个了，虽然他妈的个顶别个了，那里面阿龙都难个，都把他那个弟弟呢，可我总说，你别参加了嘛呗，等你要听，别人哭，别人骂，上路表演，碰到人摔酒杯，单单别人，要家里老摔酒杯，不给他别人，路南面路摔酒杯，哪怕别人。如那边嘛啥嘞？大大老板靠我设计为大大兵呀 ，A 嘞一他，看那读书嘞，帮助我设计为那么大兵呀。是那当面啥嘞？你要他那里设计为大大兵呀？那恁你嘞？恁你那有啥嘞？前面设计为干那兵呀？那最起码嘞，压力我设计为。我嘛，来个对，那里的顾客嘞，阿达达的呢，那这个产品阿托因是不拿的，不离干嘛？我个哈，不离干嘛？啥的那没几个，少几个，你们家的呢？你看那个呢？第四行，每个人啊，苦钱的，第二天，这苦的，现在的，这十块钱的人，我天天来跑少几个，单的的呢？我看那东西的宝马，在比比群里的，跟那边伢啥的片，边伢牛啥的，伢也是吧的。底下匆匆那边最近的人，无人见那里路，那能发去吧了。那个基因，边伢马老马，靠我东西不欧洲的管理费的事啊，底下钱嘛的，有啥说，他们看的没准，还有你波拉拉的嘛，你没在边伢干。没得物说了，他得丢钱了。 ဒီညနေပြင်းမှာပဲရှိသေးတယ်လို့သိဖို့ပါမယ်။ပရမတ္တသစ္စာကတော့အရှိအမှန်တရားပဲ။သူကလည်းသူ့ကြီးတက်တဲ့ဆိုရင်ဘာမှအသေးပဲမရှိလို့ခွဲခြားနားလည်နိုင်မှုအတွက်ပြည့်ညက်ဆိုတဲ့ဘာသာစကားကိုယူပြီးခေါ်ဝေါ်သုံးဆရတာပါပဲ။ဒါပေမဲ့ခုနသမုဒိသစ္စာလိုတော့လူတွေနာမည်အမျိုးမျိုးအခေါ်အမျိုးမျိုးသတ်မှတ်ထားပြီးမှတမုတ်လို့နာနေတဲ့အမှန်တရားတော့မဟုတ်ပါဘူး။မရှိတာကိုရှိလို့ပြီးမှတစ်ဖက်နဲ့တစ်ဖက်နားလည်ရအောင်သုံးလုံးကျိုးဆိုပြီးသွားနေသမုဒိသစ္စာနဲ့လုံးဝခြံထားပါလေ။သူ့ကိုနားလည်အောင်အတွက်ဘာသာစကားစကလုံးငွားလာတယ်နဲ့ပြန်ပြောတဲ့အခါနိုင်ငံလူမျိုးပုံတည်ပြီးဘာသာစကားကွဲပြားပြီးအောင်ရှိနိုင်တယ်နဲ့ငွေရင်းသိပ္ပံနဲ့ခံစားရပုံကတော့တစ်ထပ်သေးတူညီတာပါပဲ။ပြောရရင်ပရမတ္တသစ္စာကဘယ်ပုဂ္ဂိုလ်ဘယ်သတ္တဝါတွေအလိုလိုများမလိုက်နိုင်ပါဘူး။သူ့တဘောကိုသူပြမှာပဲဖြစ်ပါတယ်။လက်ခံကျင်တာလက်မခံကျင်တာကပုဂ္ဂိုလ်ရဲ့အပိုင်းမှာသူတို့ဘောကတော့ဘယ်တော့မှပြောင်းမှာမဟုတ်ပါဘူး။ဒီခါပေါ်တဲ့ခါဒီပုံစံဒီခံစားမှုနောက်တစ်ခါပေါ်တဲ့ခါနောက်ပုံစံနောက်ခံစားမှုဆိုတဲ့အပြောင်းအလဲတစ်ပုံမျိုးသူ့မှာမရှိပါဘူး။တသမတ်ခဲတယ်အရင်ရင်လေးလုံးကလည်းဒီအတိုင်းပဲအခုရောနော်ရောဒီအတိုင်းပါပဲ။အလွယ်ဆုံးဥပမာကိုပြောရရင်ရေခဲဥဒ္ဒရုံသတ်မှတ်ထားတဲ့အရာဝတ္ထုတစ်ခုမြန်မာကလေးတယောက်ခံကြည့်ရင်အေးမှာပါပဲ။လူကြီးတယောက်ခံကြည့်ရင်ရောအေးမှာပါပဲ။မျိုးသမီးတယောက်ဆိုရင်လည်းအေးမှာပါပဲ။အခြားနိုင်ငံကပုဂ္ဂိုလ်တယောက်ဆိုရင်ရောအေးမှာပါပဲ။စိတ်ရတဲ့ခံရင်ရောအေးမှာပဲ။ပတိတိတိခံရင်ရောအေးမှာပဲ။ခွေးကိုရေထဲနဲ့ပေးထိလိုက်ရင်ရောအေးတဲ့ခံစားမှုကရတော့မှာပဲ။အချမ်းတော်တော်တွေကိုလည်းပြီးကြည့်ကြည့်ပြီးပြီမှာဒီတော့ရေခဲလို့ခေါ်ခံရတဲ့ဓာတ်သူသည်တစ်ခုဟာအရင်ကမွေးခဲ့တဲ့လူတွေကိုလည်းပြီးတဲ့ခံစားမှုကိုရစီမှာပဲအခုရရှိအသက်ရှင်နေတဲ့လူတွေကိုလည်းပြီးတဲ့ခံစားမှုကိုရစီမှာပဲနောက်မွေးဖွားလာအောင်မယ်ရိုးရက်သစ်တွေကိုလည်းပြီးစီအောင်မှာပဲအဲ့ဒီသတ္တမထင်မပြောင်းနေတဲ့ပြီးတဲ့သဘောဟာပရမေတ္တာမှာပါလေ။ဒါကြောင့်ပြည့်ညက်အနေနဲ့ကတော့ရေခဲလို့ခေါ်ပေမဲ့ပရမေတ္တာတတိမံကတော့အေးဒီဖောက်ပြန်တဲ့သဘောတက်တက်ပါလေ။ဒီလိုအပြောပြည့်ညက်သဘောပရမတ်ကိုနားလည်ထားမှလည်းယောဂီရဲ့ရှိခိုးတွေပုံမှန်ချုံးမှုလာမှလည်းမယ်။အဲဒီတော့ပရမေတ္တာတတ်တယ်လို့ပရမတ္တသစ္စာတိအချင်းချင်းချင်းလေးလာမှတ်သားလိုက်ရင်ပူကောင်းပါလေ။ပရမတ္ထသစ္စာဆိုတာကစိတ်စိတ်တိတ်ယုတ်နိဗ္ဗာန်ဆိုတဲ့အရှိတရားလေးမျိုးကိုခေါ်တာပါ။အဲဒီတရားလေးမျိုးကအမြဲရှိတယ်။အမြဲတမ်းမှန်တယ်။ဒါပေမဲ့ကံတွေရှိပြီလို့တော့မရဘူး။ပရမတ္ထအာယုံကျတဲ့အခါစိတ်စိတ်တိတ်ယုတ်ငံခွဲခြားပြီးသိနိုင်လာပါလိမ့်မယ်။ပရမတ္ထတရား၄ပါးကနိဗ္ဗာန်ကိုသိနိုင်မှုဖြစ်လာပါလေ။ဒီတိုင်းကိုမဆွေးနွေးခြင်းလေးပါဘူး။အချိန်နည်းနည်းဆိုးသေးတဲ့အတွက်နောက်ပိုင်းမှာပဲအသေးစိတ်ဆွေးနွေးကြပါလေ။အဲဒီတော့ရှင်းသွားရအောင်။အလွန်ဆင်းရဲတဲ့စကားလုံးနဲ့အလွန်ခက်ခဲနေတဲ့နိဗ္ဗာန်ကိုစကားဝိုင်းတင်ပြမှာခဏထားလိုက်ရင်ကောင်းပါလေ။ဒါပေမဲ့လည်းတချင်ကြရင်တော့အဲ့ဒီနိဗ္ဗာန်စီကိုပဲတွားရမှာပါ။ဆိုရရင်အဲ့ဒီပရမတ္ထသစ္စာလေးမျိုးကိုနှုတ်ဆက်ခွဲလို့ရပါတယ်။အစဉ်မြဲဆုံးဖြစ်တဲ့နိဗ္ဗာန်ကအတ္တိပတ္တပရမတ်ကျန်သုံးခုဖြစ်တဲ့စိတ်စိတ်တည်းရုပ်တည်းကတင်္ခတပရမတ်ဒီလိုဆိုရင်အတ္တိပတ္တပရမတ်ဆိုတဲ့နိဗ္ဗာန်ကိုတင်လျော်တဲ့ဉာဏ်ရှင်ရောက်မှထုတ်ယူပြီးသုံးဆွဲနိုင်အောင်ခဏလေးသိမ်းထားကြအောင်ဆိုရက်ဒီမှာအတ္တိကထပရမတ်ဆိုတာကအကြောင်းတရားဖြစ်ပြီး ပေါင်းစုပြုရင်ချင်းချင်းနဲ့တရားဖြစ်တဲ့အတွက်ကြောင့်အကြောင်းတရားတို့ဖြင့်ပြုထားတဲ့အပြုခံတရားမဟုတ်တဲ့အတွက်ကြောင့်အဲဒီအတ္တင်္ဂတပရမတ်ကိုသူ့ဘာသူအေးဆေးဆေးနေပါစေ။ကိုကအခုမှအကြောင်းတရားတွေဆိုတာဘာတွေလဲလို့ဈေးလာနေရတယ်ရှိသေးတော့အကြောင်းတရားကင်းတဲ့ပစ္စည်းကိုလမ်းမပြောလိုက်ပါနဲ့။ဒါကြောင့်မို့ကိုနဲ့တန်ရဖြစ်တဲ့တင်္ဂတပရမတ်တွေပဲလေ့လာကြပါမို့ဆို။ဒါတော့မှပဲစိတ်စိတ်တိတ်နဲ့ရုပ်ဆိုတဲ့တင်္ဂထပဒမတိဟာအမြဲတမ်းနဲ့နေသိမှုပြီးသိမြင်နိုင်မှုခက်ခဲလာပါသေးတယ်။အတင်္ဂထလေးပဲကနိဗ္ဗာန်ဆိုရင်တော့မပြောနေတော့ဘူး။တင်္ဂထပဒမဆိုတာကတော့အကြောင်းတရားတွေညီမစွာနဲ့ပေါင်းစုပြုပြင်ထားသောတရားကိုခေါ်တာပါပဲ။လူတိုင်းမှာရှိကြတဲ့ပြည်ပြည်သားမှန်တယ်များဟာပြည့်ညက်ကိုပဲအာရုံပြုကြပါလေ။အဲဒီကနေပြီးအခုယောဂီလူဝိပဿနာစိတ်ဖက်ပြီးကူးပြောင်းတိုးရလာတဲ့အခါမှာတင်္ကတပရမတ်တွေကိုအာရုံပြုလို့ရလာပါလေ။အတင်္ကတပရမတ်ဖြစ်တဲ့နိဗ္ဗာန်ကိုတော့မဲစိတ်ဖူစိတ်တွေကမှသာအာရုံပြုလို့ရပါတယ်။ဒါကြောင့်နိဗ္ဗာန်ကိုပရမတ်ကခွေတယ်။ပရမတ်ကိုပြည့်ညက်ကခွေတယ်လို့ပြောကြဆိုကြသုံးဆွဲကြတာပေါ့။ယောဂီကဒီအဖုံးတွေကိုခွန်လန်ပြီးနိဗ္ဗာန်ကိုမြင်မောက်ပြုနိုင်တဲ့အထိဆက်ကြိုးစားသွားရမှာပါ။ကဲအဲ့ဒီတော့သင်္ကတပရမတ်သုံးမျိုးဖြစ်တဲ့စိတ်စိတ်တိတ်ရုပ်ဆိုတဲ့ပရမတ်တရားသုံးခုကိုရှင်းရစီစိတ်စိတ်တိတ်ရုပ်ဆိုပြီးကြားနေကြစကားအတိုင်းသင်လည်းရပြီမြင်တကယ်တကယ်မှာတော့ယောဂဆက်ပြီးရှင်းမှာဖို့သိမြင်ပါလေဘာဖြစ်လို့လဲဆိုတော့အခုယောဂီဟာဝိဉ္ဇဉ်ချက်လေးရှုမှတ်ရတာလေယုတ်ပရမတ်တွေကိုအာယုံပြည့်နေအောင်ကြိုးစားအားထုတ်နေရလို့ပါမယ်ယုတ်ပရမတ်တရားကတော့အဘိဓမ္မာထဲမှာ28ပါးရှိရလို့ဆိုပါတယ်ဒီယုတ်တရားတွေအားလုံးဟာခန္ဓာအိမ်ကိုမြည်ပြီးအချိန်နေနဲ့အချိန်ခါလိုက်တစ်ခုမဟုတ်တစ်ခုပေါ်နေမှာပါပဲအဘိဓမ္မာသင်္ခန်းတွေတက်ရင်တော့28ပါးလုံးအသေးစိတ်ကြည့်ရမှာပါဓမ္မမုကျမ်းစာဥဒ္ဓေသေလှန်လို့ရှာဖွေဖတ်ရှုရင်အသေးစိတ်ကြည့်နိုင်ပါလေဒါတွေကိုအသေးစိတ်ရှင်းပြနေရင်လူရင်းမရောက်ပဲဝိဝိုင်းမြန်မာစုစုတကယ်အရေးကြီးတာတော့ပဲထုံ့ပြန်ပြရစီယုတ်ပရမတ်တရားတွေထဲမှာအခြေခံကြဆုံးနဲ့အဓိကကြဆုံးကတော့ဇူလဘုဒ္ဓဓာတိလေးပါပါပထဝီဒီဇောဝါယောအာဘောဆိုတဲ့ဓာတိလေးပါးထဲမှာအခုယောဂီအဓိကထားအာယုန်တည်နေတာကဝါယောဓာတ်ပေါ့ရှိမှလုံးကလေဝါယောရဲ့ဓာတိကိုအနည်းငယ်ပြောပြပြပါပြီပထဝီဆိုတဲ့မြေဓာတ်အာဘောဆိုတဲ့ရေဓာတ်ဒီဇောဆိုတဲ့မြေဓာတ်အဲ့အရာကဝါယောဆိုတဲ့ဒီတက်နဲ့အတူရှင်တွဲလို့အင်းညံ့မြတ်တဘောသာသာသာတဘောနည်းရှိနေကြပါလေ။ညီတဲ့ဆိုတဲ့ပထဝီတက်မှာမာလာပြော့လာကျန်းလာလူလာဆိုတဲ့တဘောတက်တည်ရှိနေတယ်။အာမောဆိုတဲ့ဒီတက်မှာစုဖွဲ့လာယူစည်းလာဆိုတဲ့တဘောတက်တည်ရှိနေတယ်။တီရောဆိုတဲ့မိနကတော့ပူရာအေးလာဆိုတဲ့တက်တည်ရှိနေတယ်။ဒါကိုလေ့လာကြည့်ရင်တရားချင်းစီမှာစဉ်းကျင်တဲ့သဘောတွေတက်ဝင်နေတာလည်းတွေ့ရပါလိမ့်မယ်။ပူရင်ပြီးပဲတည်စောပဲလို့ထင်တဲ့ဟာကအေးတာလေတည်စောတတ်ဆိုတာ အခုတိလာရပါပြီ။ရေခဲတုံးကိုစားတော့ကအေးချိန်လို့စားပေမယ့်အစားများရင်အပူဓာတ်တွေဖြစ်လာပြီးအာသီးရောင်လာလို့တပြေးညီချမရတာလို့ဖြစ်တတ်ပါလေ။ဒီလိုပါပဲရေခဲတစ်တာရဲ့အတွင်းမိတ်ကအေးသလောက်ရေခဲတစ်တာပြင်ဖက်နောက်ကျုံးမှာတော့ဦးနေရာတွေ့ရပါလိမ့်မယ်။အခန်းလေးကိုအေးရပေးထားတဲ့လေးလေးတစ်ကြောင်အခန်းပြင်မှာတက်ဆင်ထားတဲ့တံတားနှက်ဖြတ်သွားရင်ပူလာကိုတွေ့ရပါမယ်။ဝါယုဒ္ဓကလည်းညီအောင်ထောက်ခံပေးတတ်တယ်လို့လှုပ်ရှားအောင်လည်းရည်လျားပေးတတ်ပါလေ။ဘာဘုဒ္ဓကလည်းကြည်လင်အောင်ဖွဲ့စည်းပေးနိုင်တယ်လို့ယူစည်းပေးခြင်းအဖြစ်လည်းတရားစီပြုပွဲစီတယ်လေ။ပထဝီဓာတ်ကလည်းမားတဲ့သဘောကိုကိုင်တွင်ထိတွေ့ပြန်ပေးတယ်လို့ပြောတဲ့သဘောကိုလည်းကိုင်တွင်ထိတွေ့ပြန်ပေးတတ်ပါလေ။ပထဝီရဲ့မားတဲ့သဘောဖြစ်လာဖို့အတွက်အပူအေးဆိုတဲ့ဒီသောလှုပ်ရှားထောက်ခံတဲ့ဝါရောယောစီဖွဲ့စည်းပေးတတ်တဲ့အာဘုဒ္ဓတွေကကျေးဇူးပြုပေးကြတာပါ။သူတို့ကျေးဇူးပြုသူများရင်လည်းပထဝီရဲ့မူလမှကျောနေတဲ့သဘောဟာပြော့ပြောင်းသွားပြန်တယ်ဒီလိုပါပဲတရားချင်းစီကိုကျန်တဲ့သုံးသားကကျောင်းတရားရဲ့အမျိုးမျိုးဖြစ်ပြီးပြုပြင်ပြီးနေတဲ့အတွက်ဓာတ်ကြီးလေးပါပုံစံနေတဲ့အဖွဲ့ကြီးကြီးဟာမယမနာဖောက်ပြန်နေရတော့တာပါပဲကုပ္ပဝန်ကျင်ကုနီယာဌာနအတိအမှမြင်တွေ့ရတဲ့ပစ္စည်းတွေကင်တွေထိတွေ့ပြန်ရတဲ့ပစ္စည်းတွေမှန်သမျှတက်ရှိတဲ့အားလုံးဟာဓာတ်ကြီးလေးကအစုဖွဲ့ပါပဲ။ဒါကအားလက်ရှိတဲ့အချိန်မှာတိတံအချင်းရှာပြီးချင်းချက်တွေးစားကြည့်ပေါ့။အခုတော့အတွေးရဲ့ level ရောက်တော့မှစုလို့ဒီများနဲ့ပဲရှေ့ပြေးဆက်ကြပါအောင်စု။အထက်မှာပြောခဲ့တဲ့ဘာဘုဒ္ဓကြီးလေးပါနဲ့တတိတခြားခွဲထုတ်လို့မရတဲ့ရုပ်ဓာတ်လေးခုရှိပါလေ။ရုံသားတော်မျိုးပြောရရင်တော့ခေါင်းစဉ်ကြီးပြေးတဲ့အခါခေါင်းစဉ်ကြီးပေါ့လေ။အဲ့ဒါတွေကဝဏ္ဏလို့ခေါ်တဲ့အစင်းဓာတ်ကန္ဓာလို့ခေါ်တဲ့အနန္ဓာတ်ရတ္တလို့ခေါ်တဲ့အရတ္တဓာတ်ဩဇာတို့မျိုးအစီအစေးလို့ခေါ်တဲ့အာဟာရဓာတ်တို့ဖြစ်ပါလေ။စัจจံလာတဲ့ဒီတစ်ခုလုံးမျိုးအခုဓာတ်လေးပါရင်မူလဘုဒ္ဓဓာတ်ကြီးလေးပါရင်ပေါင်းထားတဲ့အထက်ကလရုပ်တွေနဲ့ပဲဖြစ်တဲ့ခံစားသိနိုင်ရတာပါ။ဒီလောက်ထိတည်ထိုင်ရင်ရုပ်နဲ့ပတ်သက်ပြီးတပိုင်းတပိုင်းဖြစ်ပါပြီ။ဒီအထက်ကရုပ်ရှိခုကိုကိုယ်အာရုံထဲမှာပေါ်ရင်ပေါ်လာသလိုစူးစူးနေနေလေ့လာကြည့်မယ်ဆိုရင်လေ့လာလို့မဆုံးပါဘူး။တိလို့မဆုံးနိုင်ပါဘူး။ဒါပေမဲ့အဲ့လိုတိကျနေရတာကိုကျေနပ်နေတယ်အတွေးခေါ်ဘက်ကိုကာယတင်းမှုသွားပြီးဝိပဿနာဉာဏ်ဘက်ကိုရောက်လာမှာမဟုတ်လို့ယုတ်တရားနဲ့ပတ်သက်ပြီးဒီလောက်သိရရင်လည်းကျေနပ်မှုကောင်းပြီလို့ဆိုခြင်းပါလေနောက်တစ်ခုကတော့စိတ်ပေါ်စိတ်ကတော့အရာကျေဆုံးပါပဲဝိညာဉ်လို့လည်းတုံးပါတယ်ဒါပေမဲ့စိတ်လို့ပဲမြန်မာလူအများကနားလည်နေကြတာပါဝိပဿနာအလုပ်ဟာစိတ်အလုပ်ပါဒါကြောင့်ဒီစိတ်ကတတိယအလုပ်လုပ်ပုံတွေကိုစနစ်တကျစူးစူးဆိုင်ဆိုင်လေ့လာရင်းနဲ့ပဲအဆင့်မြင့်တင်သွားရမှာပါနောက်ဆုံးအဆင့်မြင့်ဆုံးစိတ်ဖြစ်တဲ့မဲစိတ်ဒီရင်နိဗ္ဗာန်ကိုအာရုံပြုလို့ရသွားတာပါပဲအဲ့ဒီအချိန်ကျရင်တော့မဲစိတ်ဒီရင်ဝိညာဉ်ဖြင့်ပြောင်းလဲအသက်ဝင်သွားပါပြီ။ဒါကြောင့်တင်ကစားပရမတ်ထေကယုတ်တုစေတသိက်တို့ဟာစိတ်ရဲ့အကူပစ္စည်းရှင်မောရှင်မဲ့တွေပါ။နေပေါင်းကြီးပေါ်တွေကိုတနည်းအားဖြင့်စိတ်ရဲ့လက်အောက်ခံတွေပါ။ယုတ်တုစေတသိက်တို့မှာတိချာမူဘွယ်တက်တည်တွေနဲ့ပုံပင်ရှိနေကြပြီးစိတ်လူတော့လူတို့ရှင်းတယ်နိုင်ခြင်းမရှိပါဘူး။သူတို့မှာစိတ်လူဆင်းရဲလာလို့ပုံပြင်းပုံပေါ်လို့ရတဲ့အတွက် နိဗ္ဗာန်ကိုအာရုံပြုနိုင်တဲ့အခွင့်အရေးမရှိကြပါဘူး။ဒါကြောင့်စိတ်ဟာအရာကျေဆုံးဆောင်းရှိဆုံးအတုံးချမှားရင်ဒုက္ခပေးနိုင်ဆုံးပါပဲ။ယုတ်ကူတော်မှာဒီတိုင်းရက်တွေမပေးပဲစိတ်ကြောင့်ဖြစ်လာတဲ့ယုတ်စိတ်တရားယုတ်ဆိုပြီးတုံးတာကိုပဲကြည့်ပေါ့။ကမ္မစာယုတ်တို့အာဟာရစာယုတ်တို့ဥဒ္ဒစာယုတ်တို့လည်းရှိတာပေါ့လေ။ကံကြောင့်ဖြစ်တဲ့ယုတ်အာဟာရကြောင့်ဖြစ်တဲ့ယုတ်ဥဒ္ဒကြောင့်ဖြစ်တဲ့ယုတ်တွေရှိတယ်မြင်စိတ်ဟာစံအားအမိမာဆုံးမက်စစ်အခြေအနေကိုရောက်သွားလို့နိရောဓသမာဓဝင်စားနိုင်ခဲ့ရင်စိတ်တရားယုတ်တွေထုတ်သွားလို့တာပါပဲ။ဉာဏ်နဲ့ကမ္မစာယုတ်အာဟာရစာယုတ်ဥဒ္ဒစာယုတ်တို့ဟာအဲ့ဒီအခြေအနေကပိုင်ရှင်မဲ့ပြီလို့ခေါင်းဆောင်ရှိတဲ့နောက်လိုက်ပြီလို့ခေါင်းမပါတဲ့ကိုကြီးလို့ဖြစ်ကုန်တော့တာပါ။ဒီဒီမှာဆိုရင်စိတ်အမျိုးအစားတွေကအကျဉ်းအဖြစ်89မျိုးအကျဉ်းအဖြစ်122မျိုးတော့ပြောထားတယ်ဒါတွေကိုအချိန်ယူပြီးလေ့လာနိုင်ရင်တော့တုဒ္ဒလည်းကွာဘုရားရှင်ရဲ့တက္ကိဉ္စဉာဏ်တော်ကိုလည်းကြည်ညိုရတာပေါ့ဉာဏ်စိတ်ကြားစိတ်ဉာဏ်စိတ်တရားဓာတ်စိတ်ထိတိစိတ်ကျန်စီကြည့်လို့စိတ်ဆိုတဲ့စိတ်ချောင်မျိုးကတော့ခန္ဓာကိုယ်ရဲ့ဒါရ6ပုံမှာအငြင်းမ်းဖြစ်နေကြပါမယ်ဉာဏ်စီဘက်ကအစင်းနဲ့တိုက်တဲ့အခါဉာဏ်စိတ်အဲ့ဒါကိုစက္ခုဝိညာဉ်လို့ခေါ်ပါတယ်နားဘက်ကအတန်နဲ့တိုက်တဲ့အခါဈာစိတ်တောဒဝိညာဉ်လို့ခေါ်ပါတယ်နှာခေါင်းဘက်ကအနှင်းနဲ့တိုက်တဲ့အခါဉာဏ်စိတ်ကံနဝဉ္ဇဉ်ကိုခေါ်ပါလေ။ညာဘက်ကအရသာနဲ့တိုက်တဲ့အခါစာတိစိတ်ဓမ္မမှုအရသာတိစိတ်အဲ့ဒါကိုသင်္ကောဝဉ္ဇဉ်လို့လည်းခေါ်ပါလေ။ကုခန္ဓာနေရာနဲ့မှာဘာနဲ့ထိတိုက်တာနဲ့ထိတိစိတ်အဲ့ဒါကိုတော့ကံရဝဉ္ဇဉ်စိတ်လို့လည်းခေါ်ပါလေ။စိတ်မှာတော့ဉာဏ်စီတူတုံးမှုအယုန်ဉာဏ်တိုက်တဲ့ဆံဉာဏ်ပြစိတ်ဒါလို့မနောဉာဏ်လို့ခေါ်ပါတယ်ဒါတွေကတော့အငြင်းဖြစ်နေတဲ့စိတ်ကြီး6မျိုးပေါ့ဝိပဿနာအားထုတ်ရင်တော့အဲ့ဒီခေါ်အဲ့ဒီနေရာနဲ့ဖြစ်တဲ့တဲ့တဘာဝတွေကိုသိဖို့လိုပါတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒါဟာဝိပဿနာရှိခွက်တွေဖြစ်နေလို့ပါအဲ့ဒီလိုဉာဏ်ကြာဉာဏ်စာတိကျမ်းဆိုတဲ့စိတ်ဖြစ်ပေါ်ရာနေရာ6ခုမှာတစ်ခုချင်းစီရဲ့ဖြစ်ပုံစဉ်ကိုဘုရားရှင်ဟောပြထားတာကတိတ်ကူကြည်ညိုစရာပါ။တာမန်လူတွေတိစ္ဆာမျိုးမျိုးလို့ဘယ်လိုမှနားမလည်နိုင်တဲ့တိစ္ဆာပါ။ဝိပဿနာဉာဏ်တည်းတမာတိတွေတိတ်မြင်မှားလာပါလေဆိုတာတော့မတွေ့နိုင်တဲ့တိစ္ဆာပါ။အာယုန်ပြုလို့မရတဲ့တိစ္ဆာပါ။မဖြစ်လို့လည်းဆိုတော့ဒါကဘုရားရှင်ရဲ့သဗ္ဗညတဉ္ဇဉ်တရားမှုပါ။ဥပမာဆရာရှင်ခေါ်ခဲ့တာတွေကဉာဏ်စိတ်တစ်ခုကိုပဲထုံ့နှုတ်ကြည့်ကြအောင်ဆို။မျက်စိအကြည့်ရုပ်မှာအစင်းရိပ်ထင်လာရင်ဘဝင်စိတ်အစင်းမှာစင်မြေစိတ်ဖြစ်လာရင်ဘဝင်စိတ်ဆိုတာကတော့အမြင်မပြတ်ဖြစ်နေမှာပါပဲ။ခုနကပြောခဲ့တယ်လို့6နေရ6ဌာနကဘာတည်းမှမပို့လို့ဘာစိတ်မှမဖြစ်ဘူးဆိုတဲ့အချိန်မှာဘဝင်စိတ်ဖြစ်နေပါတယ်ဘဝင်စိတ်ဖြစ်နေခြင်းအဖြစ်အစာထိုးပေးနေရတယ်အသက်ဆက်ပေးနေရတယ်လို့ပဲဆိုနိုင်ပါတယ်ဥပမာအိမ်နေတဲ့အချိန်မှာဘဝင်စိတ်ကြရင်ကြနေရတယ်အိမ်ကတည်နေရင်နေနေရတယ်ဒါကိုကြည့်ရင်ကိုယ်ခန္ဓာမနှုတ်မချက်ညီသက်နေခြင်းလူတွေကောင်းမဖြစ်နေခြင်းမှာဘဝင်စိတ်ကလေးနဲ့ရပ်တည်ရှင်သန်ပေးနေရတာပေါ်လွင်နေပါလေအဲ့ဒီတော့စင်ရင်စိတ်ချုပ်သွားပြီးရင်ဉာဏ်စီထဲမှာထင်ပေါ်နေတဲ့အစဉ်ကို ရင်တည်တဲ့စက္ခုဝိညာဉ်စိတ်ဖြစ်လာပါတယ်။အဲဒီစိတ်ထုတ်ပြန်တော့အဲဒီအာယုံရခံတဲ့တံတမလီစနဆိုတာဖြစ်လာတယ်။ပြီးတာနဲ့စူဇန်နဲ့စိတ်စုံလန်းတဲ့စိတ်ဆိုတဲ့တန်တီရဏဖြစ်မယ်။ဒါပြီးရင်ကောင်းမကောင်းဆုံးဖြတ်တဲ့စိတ်ဟုန်ထောဖြစ်မယ်။အဲဒီစိတ်ချုပ်သွားပြီးရင်ဇောစိတ်ခုနှစ်ကြိမ်ဖြစ်တယ်လို့ဆိုရယ်။ဇောကတော့ပါဠိလိုဇဝေရဏလို့လည်းခေါ်ပါတယ်။အဲဒီဇောစိတ်တွေဟာအလွန်ကြီးမြတ်တဲ့ခေါင်းနဲ့အာယုံပြုတယ်လို့ဆိုရယ်။နောက်ဆုံးဇောစိတ်ခုနခုမြောက်ဇောစိတ်ပြီးရမယ်အဲဒီအာယုံကိုပဲအရှိန်မပြေနိုင်သေးဘဲနောက်ထပ်နှစ်ကြိမ်အာယုံပြီးပါလေအဲ့ဒါကတော့တရားယုံစိတ်လို့ခေါ်တယ်အဲ့ဒီတရားယုံစိတ်နှစ်ကြိမ်ဖြစ်ပြီးတာနဲ့အိပ်ပျော်သလိုပဲဘဝင်စိတ်ကြီးအဆင်ဆင်ဖြစ်သွားပြန်တယ်လို့ဆိုပါတယ်အဲ့ဒီဘဝင်စိတ်ကတော့အချိန်ကြီးတဲ့ဘယ်လောက်ဆိုတာတော့မရှိဘူးအဲ့ဒီဘုံဝင်စိတ်တွေဖြစ်ပြီးတာနဲ့ဘုံဝင်ကထပ်ပြီးပြန်လဲဆင်ခြင်နဲ့အလုံးသာယဝိသီဆိုတဲ့ကျန်တိဝိသီစိတ်ခြင်းဖြစ်လာတယ်လေ။အဝိဇ္ဇံစိတ်လို့လည်းခေါ်ပါတယ်။ဒီနောက်ဇောခုနှစ်ကြိမ်တရားယုံနှစ်ကြိမ်ဖြစ်ပြီးဘုံဝင်စိတ်တွေပြန်ဖြစ်ပြန်တယ်။အဲ့ဒါကျန်တိဝိသီကြတယ်လို့ဆိုပါတယ်။ပြီးတဲ့နောက်တတိယအကျင့်ပြန်လှည့်ပြီးကျန်တိဝိသီကျတဲ့အခါမှာပုံတဏ္ဍပြည့်ညက်ကအာယုံပြုမိသွားပြီးယောက်ျားမိန်းမတွေကိုတိလာတယ်ပြီးတော့တစ်ခါပြန်ပြီးသရုဏအကျင့်ဝိသီစိတ်တစ်ခုကျတယ်လို့ပြန်ဆင်ခြင်းတဲ့အခါဘယ်သူဘယ်ဝါနာမည်တွေကိုတိရတယ်အဲဒီကစပြီးပြည့်ညက်တဲ့ကတခံပြန်ပြီးအာယုံပြုမိသွားတော့တာပါဘူး။ကဲဘယ်တော့နင်းနေလိုက်ပါလဲ။ဘယ်တော့စိတ်ချလိုက်ပါလဲ။ဒါကတမ်းတမ်းတွေဘလူးမှတွေးပြီးသိလို့မရနိုင်တဲ့ကိစ္စ။ဉာဏ်စိတ်ကလေးတစ်ချက်မှဖြစ်လိုက်တဲ့ဇောမိတိတွေစင်တင်တာတွေပြန်တိတာတွေနဲ့စိတ်ရဲ့တုံ့ပြန်မှုဘယ်တော့ပြင်ပြန်လိုက်ပါလဲ။ရှိခဲ့တဲ့စိတ်အလုံးစုံနင်းလာ။ဒါကြောင့်တတိယဉာဏ်ဉာဏ်ကြီးနဲ့လက်ချက်ကကံမှာစိတ်ဒီကလေးတသိန်းပျက်စီးနေတယ်ဆိုတာယုတ်တဲ့ကြားရရင်ဘယ်လိုယုံရမှသိမှာမဟုတ်ဘူး။ဝိပဿနာအားထုတ်ပြီးအဘိဓမ္မာတွေကတွဲဖက်ပြီးအချိန်လေးလာတော့အဖြည်းဖြည်းနဲ့နားနဲ့သဘောပေါက်နိုင်ပြီးသိစားလာ။ရှင်းလုံးကပိရိကတုံအောင်ဆောင်ပြီးတဲ့အရှင်ဘောဓိလာကိုမြတ်စွာဘုရားကအချင်းကြီးပုဂ္ဂိုလ်ပဲလို့လူပုံတွေမှာအပြောခံရတော့ပညာရှိပြီဘုရားကငါ့ကိုတရားအားထုတ်ပြီးခန္ဓာတိပြည့်စုံခြင်းမျိုးပဲလို့သဘောပေါက်ပြီးကမ္မထမ်းဆရာအရှာထွက်ခဲ့တာနောက်ဆုံးခုနှစ်မြတ်သာယန္နာတာမီလေးနဲ့တွေ့ခဲ့တာနိယန္နာတာမီလေးကအရှင်ဘောဓိလာကိုသာမန်လေးခဏလေးလားဆိုတာသိချင်တာနဲ့ရေတဲ့အစင်ခိုင်းပြီးသူခိုင်းတယ်လို့လုံးမကမ္မထာနည်းကိုအဲ့ဒီအရှင်ဘောဓိလာကြီးကိုပေးခဲ့တာအပေါင်းချက်ပေါင်းရှိတဲ့တောင်ကုန်းမှာလားဘောက်ကိုပိတ်ထားပြီးတပောက်ကပဲဆောင်နေတယ်အဲ့ဒီတောင်ကုန်းတွေကပုဂ္ဂိုလ်မမိနိုင်ဘူးလားဆိုတာလေပညာကလည်းရှိထားတယ်သာမန်ငါမန်တွေကလည်းမခံရတော့အရှင်ဘောဓိလာကြီးချက်ချင်းသဘောပေါက်ပြီးမလို့တော့ရနေပြီစိတ်တခုတည်းကိုစောင့်ကြည့်ရင်ကယဟနာရှင်ရဲ့ကြီးဖြစ်သွားနေတယ်မဟုတ်လားဒါကိုတိတဲ့ပုံမူနဲ့လည်းဆိုင်ဆိုင်ကြည့်ပဲယူရင်ဒါရတခုခုကအိုင်းတခုခုနဲ့တိုက်လို့ဘာစိတ်ဖြစ်လာဖြစ်လာရှုမှတ်မှုကဆိုးရမင်းရဲ့ဆိုတဲ့အသေးပဲပါလေရှုမှတ်မှုကနောက်ကျသွားရင်ပြည့်ညက်ပဲလဲသွားပြီးအမှားတည်းဖြစ်ကုန်တော့မှစိုးလို့ပေါ့တရားဤမိင္ကမတ္တကြားရင်ကြားမတ္တလို့ရှင်းမှတ်ပြလိုက်ရင်ရှင်းမှတ်မှုကဥသွားတဲ့အတွက်ပြည့်ညံ့မမြင်တော့ဘဲပရမတ်ကိုမြင်တဲ့အချင်းဖြစ်လာတော့မယ်ဆိုတာပါပဲဆိုတော့က ဝိပဿနာရှုမှတ်မှုဟာပြဉ္ဉာဏ်အမြင်ကနေပြီးပရမတ်အမြင်ကိုကြောင်းလဲထူထောင်နေတဲ့တတိအကျင့်ကိုလည်းဆိုနိုင်ပါလေ။တတိပဋ္ဌာန်အကျင့်နဲ့ပြန်မှာပရမတ်အမြင်အားကောင်းလာရင်အားကောင်းသလောက်ဝိပဿနာဉာဏ်တွေနဲ့အစဉ်အဆက်ဖွံ့ဖြိုးတိုးတက်လာမှာ။စိတ်နဲ့ပတ်သက်လို့ကတော့ဒီထက်ရှိဖို့ပြောရအောင်လို့ဆိုရင်မကုန်နိုင်ပါဘူး။ပြီးလို့ရတဲ့ခက်ခဲနေနေလာပါလေ။အခုတော့အားလုံးကိုချုပ်ပြီးစိတ်ဆိုတဲ့တိတတ်တဲ့သဘောခိုင်းမှုတည်ခြင်းသဘောရှိသွားခေါင်းဆောင်နေရာမှာရှိတတ်တယ်တည်ခြင်းနဲ့ကရှိသည်လို့သိထားလိုက်ရင်လုံလောက်ပါတယ်တေကထပရမတ်ဘုရားတွေကနောက်ဆုံးနဲ့ကျန်ကတော့စေတသိက်ပါပဲစေတသိက်တွေကတော့စိတ်ရဲ့ဂုဏ်သတ္တိတွေလို့ဆိုရင်ရပါတယ်စေတသိက်တွေဟာစိတ်ဝင်ဝင်နဲ့အာယုန်ရဲ့ဆက်ဆက်ပုံတွေကိုအဆုံးဖြတ်ပေးတတ်တဲ့အရာတွေလည်းဖြစ်ပါတယ်လောဘဒေါသမောဟဆိုတဲ့ကိလေသာတွေကလည်းစိတ်ကိုလွှမ်းမိုးချေလျက်တဲ့စိတ်တိတ်တွေဖြစ်တယ်လို့အာလောဘဆိုတဲ့မလိုချင်မှုပေးကမ်းဆင်ကျဲလိုမှုအာဒေါသဆိုတဲ့အမြဲမထွက်မှုမေတ္တာထားရှိမှုအာမောဟဆိုတဲ့မတူဝင်မှုပညာဉာဏ်ရှိမှုဆိုတာတွေကလည်းစိတ်တိတ်တွေပါအဲဒီတော့စိတ်တိတ်တွေဟာကာယကရှင်ရဲ့စိတ်ကိုလိုရင်းလိုသလိုလိုရင်းလဲမလိုသလိုနှလုံးချေလဲအယောင်ဆိုးပြီးနေကြပါလေကုသိုလ်စိတ်တိတ်တွဲနေတဲ့စိတ်ဟာချူစင်မြင့်နေကြလောက်အကုသိုလ်စိတ်တိတ်တွေဟာစိတ်ကိုအဆင်မြင့်မှုချူစင်ပြေမှုကုသိုလ်ဆိုရင်တော့အကောင်းဆုံးတော့ဒါပေမဲ့စိတ်ကိုအဆင်မြင့်မှုမင်းရဲ့စိတ်ကလောင်ဖက်ဆိုရင်တော့မကောင်းဘူးကော။အပြီးတမမှာတော့စိတ်တိတ်က52ပါးတောင်ရှိတယ်။အဲဒီထဲကဝေဒနာဆိုတဲ့ခံစားမှုနဲ့ပညာဆိုတဲ့မှတ်တမ်းစိတ်တိတ်နှစ်ခုကိုလောက်လိုက်ရင်သင်္ခါရဆိုတဲ့စိတ်ဆိုတိုက်တွန်းတတ်တဲ့စိတ်တိတ်ကအမျိုးသားတွေအောင်ရှိတယ်။အဲဒီအချိန်မှာကုသိုလ်စိတ်တိတ်က25ပါးရှိတယ်။အကုသိုလ်စိတ်တိတ်ကရှင်းမှာပြောခဲ့တယ်လို့ကိလေသာ10ပါးအပေါင်း14ပါးရှိတယ်တကယ်တကယ်ကြည့်ရင်ကုသိုလ်စိတ်တိတ်က25ပါးတော့ရှိလို့ဘူအားကောင်းနေထင်ရနေတဲ့ဒူတော်များများကတော့အကုသိုလ်စိတ်တိတ်14ပါးကိုပဲအသုံးများရပါတယ်သုံးနေကြမှုအချင်းပါနေကြဟန်သူပါရဲ့ဒါကြောင့်တဘဘဘတအာကရဏကုသလတဥပသမရာတသိတပရိယောဒပလံဆိုရက်မကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားလို့ဘုရားရှင်ဆက်ဆက်ဆုံးမစကားချန်ထားခဲ့တာဟာအလကားမဟုတ်ပါဘူးကုသိုလ်စိတ်တိတ်ကိုပဲတုံးအကုသိုလ်စိတ်တိတ်ကိုယူမတုံးနေနေအဲ့ဒီအတွက်တတိရှိပါစေဒါဆိုရင်စိတ်တွေချူစင်နေရလာပြီးနိဗ္ဗာန်ကမလွတ်မသွေရောက်မှာပါဆိုတာဘုရားရှင်တွေဟာမဟာသုညဉာဏ်တော်ကြီးတွေနဲ့မင်းချားဆောင်ခဲ့ကြတာပါဒီနေရာမှာဗောဓိပက္ခိယတရား38ပါးထဲကတဏ္ဍပဒံ4ပါးကိုပဲကြည့်မလုံရသေးသောကုသိုလ်ကိုလုပ်မယ်မလုံရသေးသောအကုသိုလ်ဆိုရင်မလုံတော့ဘူးလူကြီးအကုသိုလ်ကိုလည်းတူပါအောင်လုပ်မယ်။လုပ်ပြီးတဲ့အကုသိုလ်ရှိခဲ့ရင်အကုသိုလ်ဆိုတာကတော့အလုံးမှာအငင်းနေရဆိုလို့ရှိကြတာပါပဲ။အဲဒီလိုအကုသိုလ်ရှိခဲ့ရင်လည်းနောက်မလုပ်ဖြစ်အောင်ကြိုးစားမယ်ဆိုတဲ့လေးချက်ဟာစဉ်းစားကြည့်ရင်တော်တော်တက်ဝင်ပါလေ။အကုသိုလ်စိတ်တည်းကိုတုံးနေတာရှိရင်လည်းရှေ့ကိုမတုံးပြအောင်သတိနဲ့နေမယ်ပေါ့။အကုသိုလ်စိတ်တည်းကိုတုံးနေပြီးရင်လည်းထပ်ပြီးပွားမှုကြိုးစားမယ်ပေါ့အကုသိုလ်စိတ်တိတ်တွေနောက်ထပ်မတုံ့ပြန်ဖို့လဲတတိနဲ့စီးချထားမယ်ကုသိုလ်စိတ်တိတ်တွေမတုံ့ပြန်သေးရင်လဲထပ်ကထပ်ကအကျဉ်းများစွာယူနေလို့ဒုဆွဲနေဦးမယ်လို့နားနဲ့ထားလိုက်ရင်နိဗ္ဗာန်ကိုတော့တစ်ချိန်ချိန်မှာအာရုံပြုဖို့အခွင့်အရေးမလွဲမသေးရတာလိမ့်မယ်ဆိုတာယုံကြည်ထားစေချင်ပါလေဒါကြောင့်စိတ်တိတ်တွေဟာတုံ့ပြန်ရင်စေမတုံ့ပြန်ဘူးလို့ဆိုနိုင်ပါတယ်စ စိတ်တိတ်ကိုပေါင်းတတ်ရင်စိတ်ရဲ့ပူပေါ်ဖြစ်နိုင်ပြီမပေါင်းတတ်ရင်တော့စိတ်ရဲ့လောင်သွဲဖြစ်နိုင်ပါတယ်စိတ်ကိုမီးတောက်စေနိုင်ပါတယ်သူတို့တွေဟာစိတ်ကိုအယုံချေသိနေတဲ့အတွက်စိတ်နာမှာအမြင့်ကပ်ပြီးချောင်းနေတာပါပဲတတိမလေးလိုင်းနဲ့လိုက်တာနဲ့အမှုတို့စိတ်တိတ်ကစိတ်ထင်းမှာခက်တည်နေမိညာဝင်ရောက်တာပဲဘာဖြစ်လို့လဲဆိုတော့စိတ်ရဲ့သဘာဝကပပတမင်းဓမ္မတိမနောစိတ်ကြီးမကောင်းနေတာဝိရောဤစူထားရမှာလားငါကမမကောင်းတာပဲလို့ရင်းရင်းရင်းနဲ့မကောင်းတဲ့စိတ်ကိုအမှုတို့စိတ်တိတ်ဆိုတဲ့အပေါင်းအသင်းများတွေနဲ့မပေါင်းဖြစ်သွားအောင်တတိကြီးစွာဆုံးရှုံးသွားမှာပါဒီတော့အားလုံးကိုကြံ့ချိုရင်စိတ်တည်းရုပ်ဆိုတဲ့တင်ကထပရမတ်တရားနဲ့ပတ်သက်လို့ယောဂီကြီးရောက်တည်ထားရင်အတော်လုံးလောက်ပါပြီ။အတင်ကထပရမတ်ဖြစ်တဲ့နိဗ္ဗာန်ကတော့ဖြည်းဖြည်းဖြည်းလေးလာရင်လည်းစာရရင်ခန္ဓာရရင်ယောဂီကျူးစားရင်ကျူးစားတယ်လို့သိမြင်ရလာမှာပါ။ဒီနေရာမှာကျုံ့သတိပေးချင်တာလေးရှိပါလေ။ဘာဖြစ်လို့လဲဆိုတော့တရားရှုမှတ်မှုတရားအထုံးတွေပဲဝင်လာပြီးတော့တရားနဲ့ပတ်သက်တဲ့စကားလုံးဝါရတယ်ပါဠိတစ်ခုစာနှစ်ခုစာသိလာကြပြီဆိုရင်ပရမတ်သက်တန်သွားရတာပြည့်ညက်တွေကိုပြည့်ပေချတာကိုသိရတတ်ပါလေရှုမှတ်ပွားများရမှာလည်းပရမတ်ဆိုတော့ပရမတ်ကိုရှုမှတ်ကြရင်ကမှနိဗ္ဗာန်ကိုမျက်မှောက်ပြုရမှာဆိုတော့ပြည့်ညက်ကိုပြစ်ပေတာကိုပြစ်မတင်ထိုက်ပါဘူး။ဒါပေမဲ့ပြည့်ညက်ကိုစိတ်ငယ်ပဲပေဖို့နဲ့နှုတ်နဲ့မပေဘူးအရေးကြီးလာပါလေ။ဘာဖြစ်လို့လဲဆိုတော့သူ့နေရာနဲ့သူ့လောကအခေါ်ရမှန်နေတဲ့ပြည့်ညက်ဆိုတဲ့သမုဒ္ဒိတ္တဆာကိုပေမိရင်ရဲကြနိုင်ပါလေ။အဖေမရှိဘူးအမေမရှိဘူးအားလုံးယူနိုင်ကြီးပဲကွာ။အားလုံးကစိတ်စိတ်တည်းရုပ်စုဖွဲ့ကြီးပဲကွာဆိုတာကစိတ်ထဲမှာဝိပဿနာရှုဖွဲ့ထဲမှာသိရမှာလားနှုတ်ကဖွင့်လာပြီးထုတ်သွင်းမှုမဟုတ်ပါဘူးဒါပေမဲ့အဲ့ဒီပြဉ္ညာတွေကိုအသုံးများပြီးတော့လေဆွဲမသွားလို့အရေးကြီးပါလေသုံးနေသုံးနေတမှုထားတာတွေကိုဟုတ်တယ်ထင်ပြီးပရမတ်နေပေထဲမှာယုံနံသမာဓိတွေကိုဝိပဿနာဉာဏ်နဲ့မေးလာပြီးနေပြည့်ညက်တွေကစိတ်ထဲဆွဲလေးဆွဲထားတဲ့စူပြန်ရင်ပဲဥဒ္ဒဇင်ဘဝကလွတ်လပ်မမြင်နိုင်တော့ပါဘူး။ဒါကြောင့်ပြည့်ညက်ကိုသုံးတော့သုံးတာမဆွဲတော့လေလို့ပြောချင်ပါလေ။ဒီစကားဟာမဟာဗောဓိမြတ်ဆရာတော်ကြီးရဲ့ကျမ်းစာအုပ်ဒီမှာအမြဲတည်းရဖတ်ရတယ်ပါ။နောက်ပရမတ်ကိုတော့လိုအပ်တဲ့နေရာတရားကြောင်တရားဤတာပေါင်းခြင်းတရားကွယ်တရားဆွေးနွေးတဲ့နေရာသစ္စာတရားကိုပြီးပြီးပြင်ပြောတဲ့နေရာတွေကလွယ်လို့ပါလေ။ဒါမှန်လူတောင်းခြင်းဒီမှာနှုတ်ကထုတ်မသုံးဘူးအရေးကြီးပါလေ။ဥပမာဆိုရင်မြင်လာသောအခန့်ကိုအခန်းအစီအမင်းကိုတက်ပြီးဗိဒိတ်ကျွန်းစီအနေနဲ့သူတို့မြင်လာကြတာကိုပြောရမယ့်အချိန်ကကြောက်ရွံ့လာသောရုပ်နာစုပေါင်းအလောင်းတော်များဖြင့်အခုအချိန်များဖြင့်ကိုယ်ဘယ်သူနဲ့မဘယ်သူလို့ပြည့်ညက်ထားတဲ့32ခုထာသာအပုပ်တုစုအလောင်းတော်များကောင်ဟာပုဒ်သူချင်းများပြီးပြီးတူဝီမိုင်းမဲလာစွာဖြင့်ကိလေသာကာမဂုဏ်အာယုန်များကိုခံစားကြရမှာမို့